စကိုင်းတိုင်းရေဦးမြို့နယ်အတွင်းကခြေရွာတွေကိုစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်နေမြေရှင်းလင်းပြီးဒေသခံတူကိုတပ်ဖြတ်ခဲ့တယ်လို့တပရင်းမြို့နယ်ထဲမှာလည်းရွာတရွာကိုမနေ့ကမိရှုခဲ့တယ်လို့ဒေသခံအနေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်မိရှုခံရတဲ့မရကန်ရွာအနီးမှာပဲဒေသကာကွယ်ရေးတပ်ပေါင်းစုတွေနဲ့စစ်ကောင်စီတပ်တွေအစောပိုင်းထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးဒဏ်ရာရသူတချို့ရှိခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မာကပြောပြပေးမှာပါခင်ဗျာ
စကိုင်းတိုင်းရေဦးမြို့နယ်ဇိမ်စွန်းနဲ့ပေါက်တာကျွာတွေကနေဩဂတ်လ၂ရက်နေ့ကထွက်လာပြီးတပရင်းနယ်တွေကိုဝင်ရောက်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ပေါင်းစုတွေကဝိုင်းဝန်းတိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်အပြန်အလှန်တိုက်ခိုက်မှုအတွေ့သူတို့အဖွဲ့ဝင်၅ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းလဲကာကွယ်ရေးတပ်ဖွဲ့ဝင်ရဲဘော်တို့က VOA ကိုပြောပါရယ
်မရကန်ရွာကိုနေခင်းစနေနေ့ခွဲလောက်မှာပေါ့ဝင်တာပေါ့စနေနေ့ခွဲလောက်ဝင်တဲ့အခါမှာကျွန်တော်တို့ဒီမဟာမိတ်တပ်ပေါင်းစုတွေနဲ့မိုဘိုင်းတပ်ဖွဲ့ဝင်တွေမိုဘိုင်းတပ်ဖွဲ့ဝင်တွေဆိုတာဟိုတပ်ပေါင်းစုတွေပေါ့ဗျာတပ်ပေါင်းစုတွေနဲ့တရင်ကိုရယ်တရင်စနစ်ရယ်အဲပြီးတော့ဂျေဥပကဖပါတယ်တရင်ပကဖပါတယ်လူကြီးလည်းပါတယ်အဲမဟာမိတ်တပ်ပေါင်းစုတွေရဲ့တိုက်ခိုက်မှုနဲ့စနေနေ့36မှာတိုက်ပွဲစတယ်ဗျာတနာကြီးဒီတနာကြီး25မိနစ်လောက်မှာတိုက်ပွဲပြီးသွားတယ်ပေါ့အဲကိုဘက်ကရဲဘော်ထိခိုက်ကြတော့ဒီ9ရောက်လောက်တော့ရှိနေမှတင်တယ်ဗျဘာလို့ဆိုတော့သူတို့ဘက်က RPG နဲ့ထုတယ်လို့ပြောတယ် RPG နဲ့ထုတာကရဲဘော်တွေကိုမထုမိဘူးသူကမကြီးပိန်ဘူး RPG နဲ့ထုလိုက်တယ်တဲ့ RPG ထုတဲ့အခါကျအပေါ်ကနေပြီးအစတွေကြလာတာအဲအစတွေကနေပြီးတော့ဒီအောက်ကိုမှန်တဲ့အခါတင်မားတွေပေါ့ကြောတွေပေါ့အဲ့လိုတော့ထိတယ်ထိခိုက်ကြတော့ဒဏ်ရာကတော့အသေးစားဒဏ်ရာပေါ့မင
်းမရက်ကန်ရွာကိုစစ်ကောင်စီတပ်တွေဝင်လာတဲ့လမ်းမှာလဲဒေသခံကာကွယ်ရေးတပ်တွေဘက်ကမိုင်းဆွဲတိုက်ခတ်တာတွေလုပ်ခဲ့တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်စစ်ကောင်စီတပ်ဘက်မှာလဲထိခိုက်မှုတွေရှိနိုင်တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးမနေ့ကတိုက်ပွဲပြီးချိန်မှာစစ်ကောင်စီစစ်ကြောင်းကမရက်ကန်ရွာကိုဝင်ရောက်ပြီးမီးရှို့ခဲ့တယ်လို့လဲဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
ကျတိုက်ပွဲပြီးတဲ့အချိန်မှာမြေကန်ရောင်မိရှို့တယ်ဘယ်အနောက်ပိုင်းကိုစအရင်ရှို့တယ်အနောက်ပိုင်းရှို့ပြီးတော့မြောက်ပိုင်းကိုရှို့တယ်ညနေခိုင်းမှာလည်းမိကုန်းလုံးတက်လာတွေ့ရတယ်ဗျာဝင်လာတဲ့စစ်ကြောင်းကခမရ980နဲ့ခမရ902စစ်ကြောင်းဖြစ်တယ်လို့သိရတယ်ဗျာ
ဩဂတ်လ1ရက်နေ့ကပိတကတ်ကျဂျေးရွာကိုစစ်ကြောင်းဝင်ရောက်ချိန်မှာဖမ်းဆီးသွားခဲ့တဲ့ဒေသခံ3ယောက်ထဲက2ယောက်ကိုပြန်လွတ်ပေးခဲ့ပေမဲ့တယောက်ကတော့ညှဉ်းပန်းနှိပ်စက်ပြီးပြစ်ထားခဲ့တာကြောင့်တေဆုံးသွားခဲ့တယ်လို့ညဉ့်ညင်ဒေသခံတို့က VOA ကိုပြောပါတယ
်။2ယောက်ကတော့ပြန်လွတ်လာပြီးတော့တယောက်ကတော့ရတမောက်ကိုနှိပ်စက်ပြီးတတ်တော့လေ။၄ခွင်းထဲမှာအဲ့ဒီပြည်သူဒေသခံတယောက်ကိုဟိုဒေသခံနှိပ်စက်ထားတယ်ဗျ။နှိပ်စက်ထားလေဒီလေခွင်းတွေလည်းရောင်းနေတယ်၊မျက်နှာတွေနှစ်ဖက်တွေလည်းပြဲနေတယ်။ပြီးတော့လက်ကလက်တွေလည်းလက်ကဒီလက်ပြန်ကြောရည်လည်းတိုက်ချိုးတာလေဗျပထမဆုံးသူရေတောင်းနေတယ်ဗျကာကွယ်ရေးဘော်တွေအဲ့ဒါမှရှိတယ်ဗျကာကွယ်ရေးဘော်တွေအဲ့သူတို့လက်ခေါ်ရည်ပြီးသေးရဲ့လက်ပေါ်မှာပဲအဲ့ဒီတစားကံတယောက်ကဆုံးသွားတာဗော
စစ်ကောင်စီစစ်ကြောင်းဟာဒီကနေ့နေ့လယ်လောက်မှာဓပရဲမြို့နယ်ကစစ်တပ်အထိုင်ချရာစခန်းကိုရောက်သွားပြီးဖြစ်လို့ရေဦးမြို့နယ်တဲကစစ်ရှောင်နေကြသူတွေကတော့ဒီကနေ့မနက်ပိုင်းမှာပဲရွာတွေထဲပြန်ဝင်နေကြပြီလို့ဒေသခံတို့ကပြောပါတယ်
ဟုတ်ဒီကနေ့ဆက်ကြောင်းတွေပြောင်းဝင်ရပြီသူတို့ကဘယ်ချိန်မှာပြောင်းဝင်လဲဆိုတော့စနေမိနစ်50မှာသူပြောင်းဝင်သွားတယ်ဗျရွာတော့ကိုပြောင်းဝင်ကြပြီပြောင်းဝင်လို့ရပြီ
ဇူလိုင်လ28ရက်နေ့ကစပြီးဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာခေဦးမြို့နယ်တဲကရွာ၈ရွာနဲ့ရေဦးမြို့နယ်တဲကကျေးရွာတွေအပြင်တပရဲနယ်တဲကကျေးရွာတွေကိုပါနေမြေရှင်းလင်းပြီးဒီကနေ့ဩဂတ်လ3ရက်နေ့မှာတော့တပရဲမြို့နယ်တဲကစစ်ကောင်စီတပ်အထိုင်ချစခန်းကိုပြန်ဝင်သွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခတ်မှုတွေကြောင့်စကိုင်းတိုင်းအတွင်းမှာတေဆုံးသူတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေးတွက်ကတော့တစ်နှစ်ထက်တစ်နှစ်ပိုပြီးများလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလက်ရှိပါတယ်ရှင်။